ွစ်ဇာလန်နိုင်ငံဒါဗော့စ်မြို့မှာကျင်းပနေတဲ့2019ကမ္ဘာစီးပွားရေးညီလာခံမှာနိုင်ငံတကာလူထုအကျိုးပြုဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကကောင်းဆောင်9ဦးရွေးချယ်ဖိတ်ကြားခဲ့ရမှာမြန်မာနိုင်ငံကကျေးလက်နေမိသားစုဘဝတွေကူညီပံ့ပိုးပေးနေတဲ့ Proximity Design ဆိုတဲ့အဖွဲ့ကိုတည်ထောင်ပြည့်ပြည့်တည်ထောင်သူ Debbie Aundin ဆိုသူလည်းပါဝင်ပါတယ်။သူဦးဆောင်တဲ့ဒီအဲ့ဒီအဖွဲ့ဟာလေသမားတွေအတွက်ထုတ်ကုန်တိုးတက်လာစေဖို့နဲ့ဝင်ငွေမြန်မာလာစေဖို့ဤပညာအရာရောငွေကြေးရပါအောင်မြင်စွာကူညီပံ့ပိုးနိုင်ခဲ့ရာတွေ့တယ်လို့ကမ္ဘာစည်းဝိုင်းညီလာခံသတင်းထုတ်ပြန်ချက်မှာဖော်ပြထားတာပါ။မိုင်းအင်ဂျင်နီယာကအပြည့်စုံကိုပြောပြမှာပါ
။ဇန်နဝါရီလ22ရက်နေ့ကနေ25ရက်နေ့အထိ Davos မြို့မှာ၄ရက်ကြာကျင်းပနေတဲ့ကမ္ဘာစည်းဝိုင်းညီလာခံမှာကမ္ဘာတဝန်းမှာရှိတဲ့ကဏ္ဍအသီးသီးကခေါင်းဆောင်စုစုပေါင်း 3,000 ကျော်ထက်မနည်းတက်ရောက်နေတာပါ။အဲ့ဒီထဲမှာအောက်ခြေလူထုကနေစပြီးပြည်ပြင်ပြောင်းလဲရေးလုပ်နေတဲ့လူငယ်ခေါင်းဆောင်တွေလည်းပါပါတယ်။သူတို့တွေဟာနိုင်ငံရေးစီးပွားရေးနဲ့ဤပညာကဏ္ဍတွေမှာနီးလန်းအသစ်တွေနဲ့ကဘာကြီးပိုးပြီးတိုးတက်စေဖို့ခေတ်ရှိပြည်ပြည်ပြောင်းလဲရေးရွံ့ချွံချွံလှုပ်ဆောင်လူသူတွေလည်းဖြစ်ပါတယ်။အဲ့ဒီသူတွေတဲက2019ခုနှစ်ကဘာစီးပွားရေးညီလာခံကိုတက်ရောက်ဖို့ရွေးချယ်ဖိတ်ကြားခံရတဲ့နိုင်ငံတကာကလူငယ်လူလက်ပိုင်းအရွယ်ကောင်းဆောင်ကိုကတော့မြန်မာ၊အင်ဒိုနီးရှား၊တောင်အာဖရိက၊ကင်ညာ၊ဗင်နီဇွဲလား၊ဗီတင်၊အမေရိကစတဲ့နိုင်ငံတွေကဖြစ်ပါတယ်။မြန်မာနိုင်ငံသူဒက်ဗီအောင်တင်ကတော့ကျင်းနယ်နေလေသမားတွေရဲ့ဘဝတိုးတက်အောင်ကူညီထောက်ပံ့ဖို့ရည်ရွယ်ချက်နဲ့2004ခုနှစ်မှာ Proximity Designs အဖွဲ့ကိုတွဲဖက်တည်ထောင်ခဲ့သူဖြစ်ပါတယ်။သူတို့အဖွဲ့ဆောင်ရွက်ပေးနေတာတွေကို YouTube Video ကနေဒက်ဗီအောင်တင်က
Farmers were spending 6 to 8 hours a day hauling heavy buckets of water.
They were mining out to those sites in the area. They were mining out to the area. They were mining out to the area. They were mining out to the area.6နာရီကနေ7နာရီထိရှိပါတယ်ဒီထက်ကောင်းတဲ့နီးလန်းရှိဖို့သူတို့မှလိုအပ်နေတာပါဒါနဲ့ကျမတို့လည်းခြေထောက်နဲ့နီးရုံနဲ့ရေကိုတွင်းထဲကနေထွက်အောင်လုပ်တဲ့နီးကိုတက်ဆင်ပေးပြီးပိုက်အဆင့်ဆင့်တွေ့ပြီးတော့သူတို့လေဆိုင်ခင်းတွေအတွက်လည်းရေတွေအလွယ်တကူရရှိစေပါတယ်နောက်မိသားစုတောက်ရီတုံးရီအတွက်လည်းဒီနီးပညာနဲ့ပဲကူညီပံ့ပိုးပေးနိုင်ခဲ့တဲ့အတွက်သူတို့ရဲ့အနေစဉ်ဘဝတွေမှာပိုးပြီးအဆင်ပြေစေခဲ့တာပါလို့ဒက်ဗီအောင်တင်ကပြောသွားတာပါနောက်ပြီးproximity designs အဖွဲ့အနေနဲ့လေသမားတွေအတွက်ငွေကြေးထောက်ပံ့မှုအစီအစဉ်အောက်မှာလည်းငွေချေးကြောင်းနဲ့ဇယိတ်သက်တာတဲ့စိုက်ပျိုးရေးနည်းပညာတွေကိုလည်းအကြံပေးနိုင်ခဲ့တယ်လို့ Debbie Aundin ကအခုလိုပြောပါတယ
်။ And the farmers actually help us you know design
တကယ်တမ်းကျွန်တော်တို့နည်းပညာပုံစံတွေကိုဆွေးနွေးတဲ့အခါမှာတကယ်လုပ်နေတဲ့လေသမားတွေကလည်းအားတက်တရော်ကူညီပြောဆိုကြပါတယ်။သူတို့လိုချင်တာကဇယိတ်နဲ့ရိုးရှင်းပြီးတော့ထွန်းလုံးကောင်းတဲ့ဤပညာပဲဖြစ်တယ်လို့သူတို့ကပြောကြောင်းဒယ်ဗီအောင်တင်ကပြောသွားတာပါ proximity designs အဖွဲ့ဟာအဓိကစံဆိုင်ပြိုးတဲ့မြို့နယ်တွေမှာကူညီပေးနေတာဖြစ်ပြီးနောက်ထပ်မြို့နယ်ပေါင်း30နီးပါးအထိထပ်မံတိုးချဲ့ကူညီပေးလိုကြောင်းလည်းဒယ်ဗီအောင်တင်ကပြောပါတယ
် we want to reach 28 to 30 more
tomorrow နေ့ဆန်အဓိကစိုက်တဲ့မြို့နယ်ပေါင်း28ခုဒါမှမဟုတ်30လောက်အထိကိုထပ်ပြီးကူညီပေးနေတာလေအဲ့ဒီမှာလေသမားဥယျာကလည်းတန်းနဲ့ချီရှိနေကြောင်းဒယ်ဗီအောင်တင်ကပြောပါတယ် proximity ကတီထွင်ထုတ်လုပ်တဲ့နေရာ3ပစ္စည်းတွေဟာလေသမားတွေအတွက်တံပိုးချိုတာတဲ့နှုံးနဲ့တတ်မှတ်ထားတယ်လို့လည်းဆိုပါတယ်2004ခုနှစ်ခေတ်ကစပြီးကျင်းနယ်နေမိသားစုတသိန်းကျော်အတွက်ကူညီပေးနိုင်ခဲ့ပြီးသူတို့ရဲ့မိသားစုဝင်ငွေတိုးလာတဲ့ပမာဏဟာအမေရိကန်ဒေါ်လာ286တန်းအထိရှိတယ်လို့ proximity design ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါရဲ့ရှင်